ဒုတိယကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်အနေနဲ့ဂျပန်မရင်းတပ်ဖွဲ့ဖွဲ့စည်းတဲ့ခန္ဓာဒီကနေ့ကျင်းပပါရတယ်။တောင်တရုတ်ပင်လယ်နဲ့ထိစပ်နေတဲ့နေမီတစ်လျှောက်ကကျွန်းတွေကိုတရုတ်နိုင်ငံဘက်ကအတင်းလာသိမ်းပိတ်တာမျိုးကိုဂျပန်ကစိုးရိမ်ပြီးတော့အခုလိုတပ်ဖွဲ့စည်းတာပါ။ကျူရှူးကျွန်းဆွဲအနောက်တောင်ဘက်ကစာစီဘိုကျွန်းနီးကစစ်စခန်းမှာမရင်းတပ်ဖွဲ့ဝင်1500လောက်ဟာစိုးရွားတဲ့ရာသီဥတုအောက်မှာပဲတပ်ဖွဲ့စည်းတဲ့အထိမ်းအမှတ်ခန္ဓာကျင်းပခဲ့ပြီးကျူးကျော်သူတွေသိမ်းပိတ်ထားတဲ့ကျွန်းကိုပြန်လည်ရယူတဲ့စီရေးတရုတ်ပြန်မှုမိနစ်20ကြာအောင်ပြုလုပ်ခဲ့ပါရတယ်။ဂျပန်နိုင်ငံအနေနဲ့လူမျိုးရေးဆိုင်ရာအခက်အခဲတွေတိုးပြီးတော့ရင်ဆိုင်လာတဲ့အချိန်မှာဂျပန်ကျွန်းတွေကိုကာကွယ်သွားဖို့ဒုတိယကာကွယ်ရေးဝန်ကြီးတိုမိုဟီရိုယာမာမိုတိုကအခမ်းအနားတွင်ပြောသွားပါရတယ်။ဂျပန်မရင်းတပ်ဖွဲ့ရဲ့အခုလိုစီရေးလှုပ်ရှားမှုဟာအင်းကြီးချင်းနိုင်ငံတွေအပေါ်ချိန်ချောက်တလူမျိုးဖြစ်မလားဆိုပြီးတော့ဝေဖန်သုံးသပ်မှုတွေလည်းရှိနေပါရတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းပြန်ရေးဆွဲတဲ့ဖွဲ့စည်းပုံဥပဒေမှာဂျပန်နိုင်ငံအနေနဲ့ပုံမှန်စစ်တပ်မရှိရဘူးဆိုပြီးတော့ထဲတင်ရေးဆွဲထားတာကြောင့်မှာအနောက်ပစိဖိတ်ဒေသကိုအလွယ်တကူသွားနိုင်မှုကြိုးပမ်းနေတဲ့တရုတ်နိုင်ငံရဲ့နေမီချစ်ထွေမှုကိုဟန်တာတဲ့အနေနဲ့ဟယ်လီကော်ပတာတွေကုန်းရီနှမျိုးသွားတက်ကြွေရင်တွေနဲ့တခြားအစစ်မြင့်စစ်တပ်သုံးရင်းနဲ့ပါဝင်တဲ့ Marine Tech အင်အားတိုးချဲ့နေတာဖြစ်ပါတယ်ခင်ဗျာ။